ဟုတ်ကဲ့ဒေါ်စန္ဒမင်းအခုဒီ2014 25ဘတ်ဂျက်ရသုံးဝင်နဲ့ပတ်သက်ပြီးဆောင်ရွက်နေတာများလဲကျွန်တော်သိကြပါရခင်ဗျာ
အခုဒီ17ချိန်မြောက်ပုံမှန်အစည်းအဝေးကတော့ကျမတို့လွတ်တော်ထဲမှာပြည်အောင်စုလွတ်တော်မှာ2014-15ဘဏ္ဍာရေးနှစ်အတွက်ဖြစ်ဆွက်ရန်ပုံငွေခွင့်ပြုတောင်းခံမှုစည်းရင်းနေပါမူလခွင့်ပြုငွေ10ရာခိုင်နှုန်းထက်ကျော်လွန်ပြီးတော့တောင်းခံထားတဲ့ဝန်ကြီးဌာနတွေမှာအများဆုံးကတော့ပေါ့နော်ဒီတမမဝန်ကြီးဌာနရှိပါတယ်သူက616.33ရာခိုင်နှုန်းတောင်ရှိတယ်ဒုတိယကြလို့ရှိရင်ပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့တစ်တောရေးရာဝန်ကြီးဌာနက82.51ရာခိုင်နှုန်းတောင်ရှိပြီးတော့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနက30.44ရာခိုင်နှုန်းရှိပါတယ်နောက်ပြီးတော့နံပါတ်4အများဆုံးကတော့စီပင်နေပြည်တော်စီပင်သားရာရေးကော်မတီပါ25.39ရာခိုင်နှုန်းတောင်ရှိပါတယ်ကျွန်တော်ဒီဘိုလ်ရှုခံစင်မြင့်ဆိုပြီးတော့ကျွန်တော်လွှတ်တော်နာမှာစောင့်နေတာရှိပါတယ်ဒီဟာကစက်တန်းပေါင်း6000ကျော်တောင်းထားတာတွေ့ရပါတယ်အဲ့ဒါကငွေကတော့2014-15ရဲ့ဘတ်ဂျက်တုန်းကတော့မတောင်းမဲ့တဲ့ထပ်မံဒီအသုံးစရိတ်ကြမှာဒီဟာကိုတင်ပြလာတာကျမတို့တွေ့ပါတယ်ကျမတို့စစ်ဆေးကြည့်လိုက်တဲ့အခါမှာပြက်စစ်လိုင်းသွဲထားတွေဆိုဖာစတီကုံတွေနောက်ဆုံးပြောရရင်ဒီကားပြောတဲ့ကျွန်းစပွဲလေးတစ်ခုတော့30,000တန်းပြထားတာတွေ့ပါတယ်ပစ္စည်းတွေကိုကုမ္ပဏီကနေပြီးတော့လာပြီးတော့ဆောင်ရွက်ပေးတယ်ဆိုလို့ရှိရင်ကုမ္ပဏီကားနဲ့ပဲလာရမှာပေါ့ဒါပေမဲ့အဲ့လိုတော့မဟုတ်ပါဘူး transportation cost တောင်10သိန်းကျော်ပြထားတာတွေ့ပါတယ်အဲ့တော့ကျက်သားမောင်း6000ကျော်ကိုတချို့တစ်ဝက်ကိုရှော့သုံးပြီးတော့ကျမတို့တကယ်ကိုဝဲဝေးလံခေါင်းပါတဲ့ပညာရေးအခန်းကဏ္ဍမှာကျောင်းအင်္ဂါရက်နဲ့မပြည့်စုံတဲ့ကျောင်းလေးတွေကိုကျမတို့ဟိုကျောင်းပရိဘောကပစ္စည်းလေးတွေပြည့်စုံပေးလိုက်မယ်ဆရာဆရာမတွေအတွက်နေအိမ်လေးတွေစောက်ပေးလိုက်မယ်ဆိုလို့ရှိရင်ကျမတို့ဘလောက်တောင်အကျိုးရှိမလဲဆိုတာမျိုးကျမစဉ်းစားမိပါတယ်အဲ့ဒီအတွက်လည်းကျမတို့အခုလာမယ့်လွှတ်တော်မှာဒီကိစ္စကိုကျမဆွေးနွေးကြပါတယ
်ဟုတ်ကဲ့ဒေါ်ဆန္ဒမင်းအခုဒီနေပြည်တော်ကောင်စီကနေလေရီယာတွေတင်းစီထားတဲ့နဲ့ပတ်သက်လို့ရောဘလို့အခြေအနေရှိလဲ
ကျမနေရာမှာတော့အမှုရဲပေါင်းပေါ့နော်တိုင်ကြားစာပေါင်းကအနည်းဆုံးတော့400လောက်ရှိနေပါတယ်ဒါပေမဲ့အခုလောလောဆယ်ကတော့ကျမတို့200ကျော်လောက်ကိုတော့ကျမရဲ့ဇဘူတီတီမြို့နယ်ကနေပြီးတော့ဒီလေယာမြေစီစီကော်မရှင်ကိုတင်ထားတာရှိပါတယ်ကျမတို့ရဲ့နေပြည်တော်ကောင်စီဟာငကိုရုံးကဆိုလို့ရှိရင်ကြံစိုက်တဲ့နေရာတွေလေယာမြေတွေဖြစ်ပါတယ်ဒီဟာတွေကိုအဆောက်အဦတွေဖြစ်နေစီမံကိန်းဆောင်ရွက်လိုက်တဲ့အခါမှာဆောင်ရွက်ခါစားတုံးကတော့လေယာမြေတွေကိုတင်ပြီးတော့ဟိုရော်ချင်းငွေဖြစ်နေတော့လေ3သိန်းခွဲ2သိန်းခွဲဆိုပြီးပေးတာရှိပါတယ်ဒါပေမဲ့တချို့နေရာတွေမှာဖယ်ရှားပြီးတော့လဲခံရတယ်ရော်ချင်းငွေတွေလုံးဝမပေးတဲ့နေရာတွေလည်းရှိပါတယ်စီမံကိန်းလုံးဆောင်မဲဆိုပြီးတော့မြေနေရာတွေအများကြီးအခြေကြီးတင်ထားတယ်အခုဆိုရင်ဒီမရဲ့ရွှေချပင်ရက်ကွက်မှာပဲပေါ့နော် Riot ခောက်ကွင်းကနေပြီးတော့ AK ကိုထောင်ထဲချီတင်ထားတယ်စီမံကိန်းပြီးသွားလို့ AK 200ကျော်လေသမားတွေကိုပြန်ပေးမယ်လို့ပြောပြီးတော့တကယ်တမ်းကျမတို့လွှတ်တော်မှာလည်းတင်ပြတယ်ဒီကိစ္စကိုပြီးရက်ခါကျတော့တကယ်တမ်းတော့လေအခုနေပြီးတော့ကောင်စီကပြန်မပေးပါဘူ
းအဲကျွန်တော်တို့ဆိုကဝင်လာတော့ဒီမှာကလေးတွေစာတင်ကြတဲ့အတန်နေကြဒီကြောင်းလေးရောဒေါ်ဆန္ဒမင်းတို့ဖွင့်ထားတာလား
ဟုတ်ပါတယ်ကျမတို့မြို့သားဒီမိုကရေစီအဖွဲ့ချုပ်မှာကျမတို့ပေါ့နော်အခမဲ့ပညာသင်ကျောင်းလေးတွေကိုပညာရေးကွန်ရက်ကနေပြီးတော့ဖွင့်ထားတာရှိပါတယ်အဲ့ဒီလိုပါပဲကျမရဲ့ဒီဇဘူတီမြို့နယ်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်ရုံးမှာကျမကဒီဇဘူတီမြို့နယ်က8တန်း9တန်း10တန်းကလေးတွေအားလုံးကိုအခမဲ့အမေအခမဲ့ပညာဒါနကျောင်းဆိုပြီးတော့ကျမဖွင့်နေထားပါတယ်ဖွင့်တာကတော့ဇွန်လနေစပြီးတော့ဖွင့်တာဖြစ်ပါတယ်ကျမတို့ကပါတီရဲ့အောက်မှာပညာရေးကွန်ရက်နဲ့ချိတ်ဆက်ပြီးတော့ဒီဒေသမှာရှိတဲ့တကယ်ကိုပဲကျောင်းကဆရာမတွေပေးတဲ့ကျူရှင်ကိုမတက်နိုင်တဲ့ကလေးတွေအလွန်တရာမှဆင်းရဲတဲ့ကလေးတွေအားလုံးကိုကျမတို့ပညာဒါနပေးတာပါကျမတို့အခကျင်းကိုတပြားမှမယူပါဘူးဒီကျောင်းမှာလာတင်တဲ့ဆရာတွေအားလုံးကလည်း volunteer ဆရာတွေပဲဖြစ်ပါတယ်ချို့တွေကလက်ရှိဝန်ထမ်းလုပ်နေတဲ့ဆရာတွေပါပါတယ်အဲ့တော့ဒီဆရာတွေကိုနေပြီးတော့ကောင်စီကနေပြီးတော့ခေါ်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနကနေတစ်ဆင့် pressure ပေးပါတယ်ဒီကျောင်းမှာစာလာမတင်ဖို့ပြောပါတယ်ပြီးတော့ဒီဝန်ထမ်းတွေအားလုံးကိုနေကိုရွှေ့လိုက်ပါတယ်ရွှေ့လိုက်တော့ကျမမှာငကိုတော့ကျောင်းဆရာ6ဦးရှိပါတယ်အခုတော့ရွှေ့ခံလိုက်ရတာဖြစ်တဲ့အတွက်ကျောင်းဆရာ3ယောက်ပဲရှိပါတော့တယ်တန်း9ရန်10တန်းကလေးတွေကတနေ့နဲ့တခြားလည်းများလာပါတယ်ဒါပေမဲ့ဒီဆရာ3ယောက်ကနေပြီးတော့ပဲတာဝန်ယူပြီးတော့ဒီကလေးတွေကိုစာသင်ပေးနေပါတယ
်ကျောင်းသားဦးရေဘလောက်ရှိလဲခင်ဗျ
အခုလောလောဆယ်60ကျော်ရှိပါတယ်သူတို့ကျောင်းမှာတားမိုင်ဆရာမတွေကပေးတဲ့အချိန်ပိုဆိုတော့ tuition တွေရှိပါတယ်ဒီအချိန်ပိုတွေကတစ်လကို1000ကနေပြီးတော့3000အထိပေးရပါတယ်အဲ့တော့ဘယ်သူမှဒီလောက်အခကျင်းကိုမတက်နိုင်ပါဘူးအဲ့တော့မတက်နိုင်တဲ့ကလေးတွေအားလုံးကကျမကျောင်းမှာလာပြီးတော့အခမဲ့လာတင်ပါတယ်အဲ့ဒီလိုလာတင်တဲ့ကလေးတွေအားလုံးကိုဒီကျောင်းမှာသွားမတက်နဲ့နင်တို့ကနိုင်ငံရေးပါတီတွေနဲ့သွားဆက်ဆက်ပြီးတော့သွားတက်တယ်ဆိုပြီးကလေးတွေပြောပါတယ်ဒါပေမဲ့ဒီကလေးတွေကနိုင်ငံရေးတွေပါတီတွေကိုနားမလဲပါဘူးတကယ်ကိုပိုက်ဆံမရှိလို့အရန်ဆင်းရဲလို့လာတက်ကြတာပါ
ဟုတ်ကဲ့အဲ့တော့အခုလိုဆရာဆရာမတွေကိုဒီပြောင်းရွှေ့ခံရတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါ်ဆန္ဒမင်းရောတခုခုဆောင်ရွက်တာရှိလား
ဒီကိစ္စကိုလွှတ်တော်မှာရှေ့နာကောက်ကိုလည်းတိုင်ကြားပါတယ်နောက်ဒါပေမဲ့ကျမတို့ဘာမှဆောင်ရွက်ပေးမှုတော့မရှိပါဘူးနေပြီးတော့ကောင်စီကလည်းဒီလိုမျိုးလုပ်တယ်ဆိုတဲ့ဟာမျိုးကိုကျမကတော့ပုံမှန်လင်းလင်းပဲအားလုံးပြည်သူလူထုသိအောင်လို့ကျမတို့ပြောပါတယ်ဒါပေမဲ့ဘယ်သူမှအရေးယူဆောင်ရွက်ပေးမှုမရှိပါဘူ
းဟုတ်ကဲ့ဒေါ်ဆန္ဒမင်းကျေးဇူးပါဗျာ
ကျေးဇူးတင်ပါတယ် RFA ကို